ောက်ထပ်မြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းတပုတ်ကိုပြပြပါအောင်မယ်။မလေးရှားနိုင်ငံမှာမြန်မာအပါအဝင်အထောက်ထားမဲ့နေထိုင်နေသူများနဲ့ချီဖမ်းဆီးခဲ့ရတဲ့သတင်းပါ။မလေးရှားနိုင်ငံမှာဒီဇင်ဘာလ22ရက်နေ့ကကွာလာလမ်ပူမြို့ကိုတာရာယာအနီးမှာလာဝကစစ်တပ်ရဲဝန်တန်းနဲ့ဌာနဆောင်ပါတဲ့အင်အားတစ်ထောင်လောက်အသုံးပြုပြီးတော့အထောက်ချမဲ့နိုင်ငံသားတွေကိုရှာဖွေဖမ်းဆီးတာမှာမြန်မာ၊ဘင်္ဂလားဒေ့ရှ်နဲ့နေပေါ်အပါအဝင်နိုင်ငံသား900ကျော်ဖမ်းဆီးခံရတယ်လို့မလေးရှားလာဝကကတင်ထုတ်ပြန်ပါတယ်။နိုင်ငံသားအများစုအလုပ်လုပ်ကိုင်းတဲ့နေရာတွေ၊နောက်နိုင်ငံသားတွေသွားလာနေတဲ့ဈေးဆိုင်၊စေခန်း၊ခီးသွွားအေဂျင့်လုပ်ငန်းတွေရှိတဲ့နေရာတွေမှာလမ်းသွားလမ်းလာတွေကိုပါမကျန်အော်ပရာစီစစ်စီရင်နဲ့ဖမ်းဆီးခဲ့တာဖြစ်ပါတယ်။ဒီအကြောင်းကိုတော့ထိုင်းခြေဆိုင်ဖြူရည်တင်းတော့မအေးမာကတင်ပြပို့ထားပါတယ်ရှင
်။မလေးရှားနိုင်ငံကွာလာလမ်ပူမြို့ကိုတာရာယာနီမှာစစ်တပ်လာဝကရဲဝန်တန်းနဲ့အဖွဲ့ဆောင်ဌာနဆိုင်ရာအင်အားတစ်ထောင်ကိုအုံပြုပြီးနိုင်ငံသားသားများအများစုလုလုကင်နေတဲ့နေရာတွေနိုင်ငံသားသားများသွာလာနေတဲ့ဈေးဆိုင်တွေစီကန်းတွေတရားမဝင်အရက်တွေရောင်းချနေတဲ့နေရာတွေတရားမဝင်ဖွင့်လှစ်ထားတဲ့ရုံးငန်းတွေစတဲ့နေရာအသီးသီးကိုမလေးရှားအာဏာပိုင်တွေကဝင်ရောက်စစ်ဆေးဖမ်းဆီးခဲ့ပါတယ်။ဖမ်းဆီးမှုမှာစစ်တပ်အင်အားလက်နက်အပြည့်စုံနဲ့အော်ပရာစီစစ်ဆင်ရေးလုပ်ခဲ့တဲ့အကြောင်းကွာလာလမ်ပူမြို့ကနိုင်ငံရေးတက်ကြွလှုပ်ရှားသူဦးစိုးထက်သိန်းကပြောပါတယ်
။မြို့လေကောင်တက်တဲ့ကြီးပေါ့။အဲတော့အဲ့ဒီနေရာကြီးကမကြာခဏအော်ပရာစီဝင်တက်တယ်။ဒါပေမဲ့ဒီနေ့ဝင်တာကတော့ပြောလို့ရှိရင်စစ်သားတွေကလက်လက်အပြည့်စုံနဲ့ကြောဆိုရင်စစ်ဆင်ရေးနယ်မြေတို့ကိုဝင်လူမျိုးကြီးဝင်လာမှာလေဟုတ်နော်တော့စစ်ဟိုဝင်တဲ့နေရာမှာကြောဆိုရင် immigration လဲပါမှာမဟုတ်တော့အတိအကျအဲ့တော့ဒါပေမဲ့များသောအားဖြင့်စစ်သားတွေကိုတွေ့ရတာများတယ်ပြီးတဲ့အခါကျတော့ဟိုဥစ္စာပေါ့နော်ဟိုဥစ္စာပေါ့လက်လက်အပြည့်စုံနဲ့ပေါ့နော်အားလုံးအင်အားတစ်ထောင်နဲ့ဝင်လာလို့ပြောတယ်ကျော်ဖမ်းမိတာကတော့လူ900လောက်ကိုတော့ကြောင်းဆိုရင်အောက်တောင်း900လောက်ကိုသူတို့ဖမ်းလိုက်တယ်အဲဒီမှာမြန်မာတွေဘင်္ဂလားဒေ့ရှ်တွေပေါ့နဲ့တခြားနိုင်ငံသားတွေပါတယ်ပေါ့နော်အဲ့လိုပါပြီးတော့မှအဲ့ဒီပုံစံကြီးအကုန်လုံးကိုသူတို့ရဲစင်တန်းကြောင်းလို့ခေါ်မလားသူအဲ့ဒီစကန်တစ်ခုကိုသူတို့ဒီအထောက်အထားတွေသိစေဖို့အတွက်ခေါ်ပါတယ်
မနေ့ပိုင်းကစပြီးနာယီ3နာရီထက်မနည်းအော်ပရာစီစစ်ဆင်ရေးလုပ်ခဲ့ပြီးမြန်မာတွေလည်းအဖမ်းခံရတဲ့အကြောင်းမလေးရှားမှာနိုင်ငံရေးတက်ကြွလှုပ်ရှားသူတွေဟာဖမ်းဆီးခံရပြီးနေရပြန်ပို့ခံရမှာကိုစိုးရိမ်နေတယ်လို့လည်းပြောပါတယ
်မနေ့တတနာရီတိုင်းတော့ကနေပြီးတော့ဝင်းနေတော့ကနေပြီးတော့မှစလိုက်တာပါမှစလိုက်ပြီးတော့မှကျွန်တော်ထင်တယ်2နာရီဝဲ3 2နာရီဝင်းနေတော့ဒီသူတို့တွေအဲ့ဒီမှာဖမ်းဆီးစစ်ဆင်လုပ်ကြတာပါမှဒီမှာရောက်နေတဲ့ဒီနိုင်ငံရေးသမားတွေဒီစီရံနေပေါ့နော်ကျော်ကပြောစင်ဘလုံးမလို့လည်းအမတိမ်ဒီအိမ်မှာနေစရိတ်စားစရိတ်ကလည်းဘလုံးမမထောက်ပံ့နေတာမဟုတ်တော့အလုပ်ပိုးလုပ်ခန်းမီးတဲ့အခါကျရင်ထောင်ထဲရောက်ဒီလိုမျိုးပဲလုံးဝပါပြီးတက်သိမ့်နေကြရတာအမအ
ဖမ်းခံရသူအများစုကတော့ဘင်္ဂလားဒေ့ရှ်ပြည်များပြီးမြန်မာတွေလည်းအဖမ်းခံနေရပါတယ်အဖမ်းခံရသူအများစုဟာတရားမဝင်အရက်ဘီယာတွေရောင်းချတာကျမရေးဌာနကခွင့်ပြုချက်မရှိပဲစည်းကမ်းတွေဖွင့်ထားတာစည်းပစ္စည်းတွေရောင်းချနေတာအထောက်အထားပါမစ်တွေမရှိပဲအလုံးလောက်ဆိုင်နေတဲ့အတွက်ကြောင့်အဖမ်းဆီးခံရတယ်လို့လည်းမလေးရှားရဲတပ်ဖွဲ့ကပြောဆိုခဲ့ပါတယ်ရှင်